လူခွင့်ရေးချိုးဖောက်နေတဲ့မြန်မာစစ်တပ်နဲ့စီးပွားရေးလုပ်နေတာကိုကြားဆိုင်လိုက်ဖို့ဂျပန်ရင်းနှီးမြှုပ်နှံသူအစုရှယ်ယာရှင်တွေကိုလူခွင့်ရေးအဖွဲ့ရှစ်ဖွဲ့ကတောင်းဆိုလိုက်ပါတယ်။ဩဂုတ်လ19ရက်နေ့စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာမက်ကောင်ဝါစ်နဲ့ Justice for Myanmar အဖွဲ့တို့အပါအဝင်အဖွဲ့ရှစ်ဖွဲ့ကအခုလိုတောင်းဆိုလိုက်တာပါ။ဂျပန်ကုမ္ပဏီကြီးသုံးခုကမတ်တဲထားတဲ့စင်ကာပူကုမ္ပဏီ Yangon Museum Development Pte Limited YMD ကအစုရှယ်ယာ80ရာခိုင်နှုန်းမြန်မာကုမ္ပဏီဖြစ်တဲ့ Yangon Technical and Trading Company ကအစုရှယ်ယာ20ရာခိုင်နှုန်းထပ်ဝင်ပြီးဟိုတယ်နဲ့ရုံးခန်းငါးငါးရရေးစီမံချက်ကိုဆောင်ရွက်ဖို့ Wine Complex Company Limited ကိုဖွဲ့စည်းခဲ့ပါတယ်။ Wine Complex Company Limited ကမြန်မာစစ်တပ်ရဲ့စစ်ထောက်ချုပ်ရုံးကိုမြေငါးကတစ်နှစ်ဒေါ်လာ2တန်းနဲ့အနှစ်50ပေးသွင်းရမှာဖြစ်ပြီးရင်းနှီးလွှဲပြောင်းစနစ် BOT နဲ့လောက်ကင်ခဲ့တာဖြစ်တယ်လို့ကြေညာချက်ကပြောပါတယ်။အာနာသိပြီ2022ဧပြီလထွေငွေပေးသွင်းမှုမရပေမဲ့ရင်းနှီးမြှုပ်နှံတဲ့ဂျပန်ကုမ္ပဏီတွေစီကိုမေလကစားပေးပို့ခဲ့ရမှာခိုင်မာတဲ့အဖြေမပြန်ချခဲ့ကြတဲ့အတွက်အခုလိုအဖွဲ့ချစ်ဖွဲ့ကကြေညာချက်ထုတ်ပြန်လိုက်တာပါလူခွေရေးချိုးဖောက်မှုတွေကိုမြန်မာစစ်တပ်ကကျူးလွန်အောင် Wine Complex ကုမ္ပဏီရဲ့စစ်တပ်ကိုပေးမဲ့ငွေတွေကထောက်ကူပေးရရောက်တယ်လို့လူခွေရေးအဖွဲ့တွေကပြောကြပါတယ်